ဟုတ်ကဲ့ပါလာမယ့်သတင်းပတ်ထဲစက်တင်ဘာလ19ရက်နေ့အင်္ဂါနေ့မနက်10နာရီမှာတော့နေပြည်တော်အပြည်ပြည်ဆိုင်ရာကွန်ဗန်းရှင်းဗဟိုဌာနမှာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအမျိုးသားပြည်လဲတင်မြတ်ရေးနဲ့ငြိမ်းချမ်းရေးဆိုင်ရာမိကွန်းပြောကြားမှာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုတော့မြန်မာနိုင်ငံဆိုင်ရာတန်ရုံးတာဝန်ခံတွေတန်တမန်တွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုဖိတ်ကြားထားပါတယ်။ဒေါက်အောင်ဆန်းစုကြည်မိကွန်းပြောနေတဲ့တပြိုင်တည်းထဲအစိုးရရုံမြင့်တန်ကြားနဲ့ရေဒီယိုတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်နိုင်ခဲ့တာဟာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုဖြစ်စဉ်ကြောင့်တိမ်းရှောင်သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့ဒီမငြိမ်သက်မှုဖြစ်စဉ်တွေနဲ့ဆက်ဆက်ပြီးဘာသာရေးလူမျိုးရေးပြည်ပခအသွင်ဆောင်တဲ့ဖန်တီးမှုတွေကြောင့်ပြည်တွင်းတည်ငြိမ်လုံခြုံရေးကိုအထူးအလေးထားလှုပ်ဆောင်ဖို့စတဲ့အကြောင်းပြချက်၄ချက်နဲ့မသွားရောက်ခဲ့တာလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အခုလိုမိကွန်းပြောဆိုမဲ့အပေါ်နိုင်ငံတကာမှာရောပြည်တွင်းမှာပါအထူးစိတ်ဝင်စားမှုတွေမြင့်တက်နေတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံရဲ့အခုလိုပြောမယ့်မိကောဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအဖြစ်ပြက်တွေစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေဖိအားတွေကိုပြေလျော့သွားအောင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း The Voice Weekly ဒုတိယအေဒီတာချုပ်ဦးစေရသူကသုံးသပ်ပါတယ်
။အထူးတန်ကြားကျင်နေကြတာပေါ့နော်လူတွေကကြားကျင်နေတဲ့အခါကျတော့ဒါကတော့ဟိုတိုက်ရိုက်ကျွန်တော်တို့ဖြေရှင်းလိုက်တာပါပဲ။ဟိုနိုင်ငံတကာပြည်သက်ကိုလေတိုက်ရိုက်ဖြေရှင်းလိုက်တာဖြစ်တယ်။ဒါပေမဲ့တစ်ဖက်မှာကြတော့ကြည့်ပြန်တော့လေသူဘလောက်ရှင်းရှင်းတော့အခုဟာအမြင်ကစောင်းနေကြတဲ့အခါတော့လေအကုန်စင်တော့လေကြောက်ဆောင်မှာတော့မဟုတ်ဘူး။သို့တော်လည်းဟိုတိုင်းတာတစ်ခုဒီတော့တက်ရောက်သွားလိမ့်မယ်လေဒီနိုင်ငံတကာအမြင်တော့သူကလည်းဒီနိုင်ငံတကာပေါ့သူတို့သဘောကိုလည်းကောင်းကောင်းသိတဲ့ခါကျတော့လေအကြည့်အောင်ပဲစကားလုံးနေတော့ရွေးပြီးတော့ပြောလိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်လဲဆိုတော့အင်္ဂလိပ်လိုပြောတာပေါ့နော်နိုင်ငံတော်ခြေပြမိန်ကွန်းဆိုပေမဲ့ဒီမှာပြည်သူကိုပြောတာလည်းဆိုင်ရင်နိုင်ငံတကာကိုအထူးသဖြင့်တော့ထွေထွေညီလာခံတက်လာမဲ့လူတွေပေါ့နော်အဲ့ဒီပုံကိုယ်တွေနောက်ပြီးတော့သူ့ကိုအဲ့ဒီပြောဖို့အတွက်တိုက်တွန်းနေကြတဲ့ key influencer ပေါ့နော်ဒီနိုင်ငံတကာလေးစားတဲ့ပုံကိုယ်တွေပေါ့ရွေးလူပြောရင်တော့ local စုရတဲ့သူတွေအဲ့ဒီလူတွေကိုလည်းသူကရည်ညွှန်းပြီးပြောတာဖြစ်ပါလိမ့်မယ
်။ဒါပေမဲ့လို့နိုင်ငံကိုကိုစားပြုတဲ့မိန်ကွန်းဟာဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတကသာပြောကြားတဲ့နယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်အမ်းကပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့ဝေဖန်ပြောဆိုလိုက်ပါတယ
်ပထမတစ်ချက်ကဒေါအောင်ဆန်းစုကြည်ဒီနိုင်ငံတော်သမ္မတမဟုတ်ဘူးဆိုတာကတော့သဘောပေါက်စေချင်တယ်အဲ့တော့နိုင်ငံတော်အခြေပြမိကွန်းကိုပြောရမယ့်ပုဂ္ဂိုလ်ဒီနိုင်ငံတော်သမ္မတတဦးကြီးပဲတော့ဖွဲ့စည်းပုံအခြေခံဥပဒေအရရှိပါတယ်ပြည်သူပြည်သားတို့လည်းသဘောပေါက်မယ်ထင်တယ်ဆိုရအဖွဲ့နဲ့နော်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်သဘောပေါက်စေချင်တယ်တော့မဟုတ်နိုင်ငံတကာမိသားစုတွေကိုပြောဖို့ရည်ရွယ်တယ်ဆိုရင်ကုလသမဂ္ဂထွေထွေညီလာခံမှာသွားပြီးပြောစေချင်တယ်သူပြောတဲ့အသုံးနှုန်းသူပြောလိုတဲ့ရည်ရွယ်ချက်သူဆွေးဆောင်လိုတဲ့နိုင်ငံတကာပြစ်ဒဏ်များဟာကုလသမဂ္ဂထွေထွေညီလာခံနဲ့ကမ္ဘာမိသားစုတွေမှာရှိပါတယ်အဲ့ဒီနှစ်ခုကိုတည်တည်ချာချာသုံးသပ်ပြီးမယ်ဆိုရင်တော့ဖြင့်အခုနိုင်ငံတော်ခြေပြမိကွန်းကိုပြောခြင်းဒီသမ္မတကြီးရဲ့တာဝန်ကိုထမ်းဆောင်ခြင်းဖြစ်တယ်လာမယ့်19ရက်နေ့မှာပြောမယ့်အခြေအနေဒီရခိုင်ပြည်နယ်နဲ့အဓိကပတ်သက်တဲ့နိုင်ငံအချုပ်အခြာအာဏာမျိုးသားလုံခြုံရေးနဲ့မျိုးသားအကျိုးစီးပွားနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ရည်တည်ချက်ကိုသူခိုင်ခိုင်မာမာလူထုကိုပြသရမယ့်ကာလဖြစ်တယ်လို့နိုင်ငံတကာမိသားစုကိုပြသရမယ့်ကာလဖြစ်တယ်ဆိုတာလေးကိုကျွန်တော်တို့သုံးသပ်ပါတယ်
ဒေါက်ဆန်းစုကြည်ကိုယ်တိုင်မိကွန်းပြောကြားခြင်းအပြင်နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အကြက်တဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာဘက်ကအတိုင်းအတာတစ်ခုထိနားလည်လက်ခံလာနိုင်မယ်လို့မျှော်လင့်နိုင်ပေမဲ့အလုံးစုံတော့ပြေလျော့သွားမှာမဟုတ်ကြောင်းနိုင်ငံရေးအကဲခတ်ဒေါက်တာရန်မျိုးသိန်းကရှုမြင်ပါတယ်
ကျွန်တော်တို့နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဒီအကြက်တဲ့စိန်ခေါ်မှုတွေကိုအတိုင်းအတာတစ်ခုထိထင်ဟပ်ပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုကိုမြင့်တင်နိုင်မဲ့မိန့်ခွန်းဖြစ်လာမယ်လို့တော့ကျွန်တော်ကမျှော်လင့်တယ်။အဲဒါတို့လည်းပဲကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျတဲတွေကိုဖြေရှင်းတဲ့နေရာမှာတော့အစိုးရတစ်ခုတည်းကိုကြည့်လို့မရဘူးလို့ကျွန်တော်ကမြင်တယ်။အစိုးရရောတက်မတော်ရောတော့တော့တိုင်းသားခေါင်းဆောင်တွေရောအားလုံးပူးပေါင်းပါဝင်ပြီးရောဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်မျိုးကိုကျွန်တော်တို့ကရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။သို့တော်လည်းပဲကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျတဲတွေကိုဖြေရှင်းနိုင်မယ်လမ်းစားနဲ့အခြေခံခေါင်းတွေကိုတော့ဖော်ထုတ်ပေးနိုင်လိမ့်မယ်လို့အဲ့ဒီလိုတော့မျှော်လင့်ပါတယ
်။လက်ရှိနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေအပေါ်စိုးရိမ်မကင်းဖြစ်နေရတဲ့နိုင်ငံသူနိုင်ငံသားတွေသိရှိနားလည်နိုင်စေဖို့အတွက်ကိုလည်းနိုင်ငံတော်တိုင်ပင်ခံအနေနဲ့ရုံးသုံးစကားဖြစ်တဲ့မြန်မာစကားနဲ့ပဲပြည်သူကိုပြောစေလိုတယ်လို့ဒေါက်တာအေးမောင်ကတိုက်တွန်းပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်မိကွန်းပြောကြားမယ်ထမ်းတာကိုတက်ရောက်လိုတဲ့သူတွေနိုင်ငံတကာတန်ရုံးနေနောက်နိုင်ငံတကာကနေတင်လာယူလိုသူတွေနိုင်ငံတကာဖွဲ့စည်းတွေအနေနဲ့စက်တင်ဘာလ18ရက်နေ့တနင်္လာနေ့မနက်10:00အထိနောက်ဆုံးထားပြီးပြန်ကြားရေးဝန်ကြီးဌာနပြည်တွင်းပြည်ပဆက်ဆံရေးနဲ့တင်ပြန်ကြားရေးဌာနခွဲကိုဆက်သွယ်ကြဖို့တိုက်တွန်းထားတယ်လို့နိုင်ငံတော်တိုင်ပင်ခံရဲ့မိကုံကိုအစိုးရတင်မီဒီယာရုပ်မြင်သံကြားတွေဖြစ်တဲ့ MRTB, MITB နဲ့ Radio FM တွေကနေဓာတ်ရိုက် live ထုတ်လွှင့်ပေးသွားမှာဖြစ်ကြောင်းလည်းပြန်ကြားရေးဝန်ကြီးဌာနဘက်ကအသိပေးကြေညာထားပါတယ်ရှင်။